ဟောင်ကောင်မှာသတင်းပတ်စတဲ့ပတ်မြောက်ဖြစ်နေတဲ့ဒီအစိုးရဆန္ဒပြပွဲမှာပါဝင်တဲ့သူတွေကိုထောက်ခံတဲ့အနေနဲ့အကြောင်းဆရာဆရာမတွေဟာဒီနေ့မှာတော့လမ်းပေါ်ထွက်ကြီးတဲ့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေရဲ့ရဲစံတတိရှိမှုနဲ့ဟောင်ကောင်ပေါ်အလေးနက်ထားတာကိုအတိမတ်ပြုကျေးဇူးတင်ကြောင်းသူတို့ဟာအစိုးရထက်ပိုပြီးတော့တတိရှိရဲဆိုပြီးဒီနေ့ဆန္ဒပြပွဲမှာပါဝင်တဲ့အကြောင်းဆရာမတို့ကရိုက်တာသတင်းကိုပြောပါတယ်။အကြောင်းဆရာဆရာမတွေဟာဟောင်ကောင်ရဲ့စီးပွားရေးအချက်အခြာကြတဲ့ဇုံမှာဆူဝေးခဲ့ကြပြီးတဲ့နောက်ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်နေနေတဲ့အစိုးရအိမ်တော်ကိုချီတက်ဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်တဝမ်းမှာတော့ဒီကနေ့စနေနေ့နဲ့မနက်ဖြန်တနင်္ဂနွေနေ့တွေမှာနောက်ထပ်ဆန္ဒပြတာတွေလုပ်ဖို့စီစဉ်ထားပါတယ်။ပုံမှန်အားဖြင့်တော့ဆန္ဒပြပွဲတွေကိုစနေနေ့တနင်္ဂနွေနေ့တွေမှာလုပ်လို့ရှိပေမဲ့ပြီးခဲ့တဲ့တစ်ပတ်ကတော့ဟောင်ကောင်လေးစိတ်မှာလုပ်ခဲ့တဲ့ဆန္ဒပြပွဲတွေဟာအလုပ်ဖွင့်ရတဲ့အထိပါဆက်ပြီးတော့ဖြစ်ခဲ့တာပါ။ဒါကြောင့်ငောင်းမလေးတက်စင်အများဆုံးလေးစိတ်တွေကတစ်ခုဖြစ်တဲ့ဒီဟောင်ကောင်လေးစိတ်မှာရဲ့အတော်ကြလေးစိတ်လုပ်ငန်းတွေနောက်နေကုန်ပြီးတော့ဆန္ဒပြတဲ့သူတွေနဲ့ရဲတွေလည်းထိတ်တိုက်တွေ့ခဲ့ကြပါတယ်။တရုတ်နိုင်ငံပြည်မာကြီးကိုတရားခံလွှဲပြောင်းရေးဥပဒေကြမ်းကြောင့်ဆန္ဒပြတာတွေဖြစ်လာခဲ့တာပါ။ဆန္ဒပြပွဲတွေဟာအစောပိုင်းမှာငြင်းငြင်းငြင်းငြင်းရှိခဲ့ပေမဲ့တခါတရံမှာတော့အကြမ်းဖက်တာတွေအထိဖြစ်လာခဲ့ပြီးတော့အခုနောက်ပိုင်းမှာတော့ဒီမိုကရေစီပြည်ပြောင်းလဲရေးတွေလုပ်ဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေအဖြစ်ပါပြောင်းလဲလာခဲ့တာဖြစ်ပါတယ်ခင်ဗျာ။